မြန်မာနိုင်ငံမှာ HIV အရေးယောဂဗိုလ်ကူးစက်မှုနောက်တို့ရေအတွက်15နှစ်တရကြာဆင်းလာတာကိုပြည်ထောင်စုယောဂတက်ဖြေဆိုင်ရာကုလသမဂ္ဂအဖွဲ့ UNAIDS ကနောက်ဆုံးထုတ်ပြန်တဲ့ကိန်းဂဏန်းတွေမှာတွေ့ရပါတယ်။ယောဂဗိုလ်ကူးစက်မှုနောက်တို့ရေအတွက်ဟာ2000ပြည့်နှစ်ကပြည်ညာချင်းအပြင်2900ကနေပြီးခဲ့တဲ့2018ခုနှစ်မှာ11000ပဲရှိတော့တာကို UNAIDS Internet ဆာမျက်နှာမှာဖော်ပြထားတဲ့ကိန်းဂဏန်းတွေမှာတွေ့ရပါတယ်။အေဂျောကနဲ့ဆက်နေပြီးတည်ဆုံမှုရေအတွက်ဟာလည်း2000ခုနှစ်မှာချမ်းမြေချင်း1400ရာကနေ2019ခုနှစ်မှာ6900အထိထောက်ဝက်ကျော်ကျဆင်းသွားပါတယ်။ HIV ရောဂါပိုးရှိသူရေအတွက်စုစုပေါင်းကတော့2014ကနေ2019ခုနှစ်ထိလေးနှစ်ဆက်တိုက်အကြောင်းလည်းမရှိဘဲချမ်းမြေချင်းအပြင်လူပေါင်း2200ရှိပါတယ်။ ERD စူပေါ်ရရှိသူ HIV ရဲ့ကျရောဂါတွေရေအတွက်ဟာလည်း9နှစ်တွင်90ရာခိုင်နှုန်းကျိုးတက်လာပြီး2020ခုနှစ်မှာရောဂါတွေရေအတွက်စုစုပေါင်းရ14ရာခိုင်နှုန်းပဲ ERD စီးကိုရခဲ့တာက2019ခုနှစ်မှာ66ရာခိုင်နှုန်းတိစီးပွားရလာတာကို UNAIDS ကိန်းဂဏန်းတွေကပြနေပါတယ်။ HIV ရဲ့ရောဂါတက်ဖြစ်ရေးမှာရင်ဆိုင်နေရတဲ့အခက်အခဲတွေဖြစ်ပေါ်ပြထားတဲ့အထက်မှာအားနည်းပြီးတိတ်ကိုရှုပ်ပြီးတဲ့ကျန်းမာရေးစနစ် Global Fund အဖွဲ့အပါအဝင်လူရှင်တွေကရမုံငွေတိတိကတာရှော့ချဖြတ်တောက်ပြတာနဲ့မြန်မာနိုင်ငံမှာလူသားအရင်းနဲ့ညှော်နေတာပြီးပါဝင်ပါတယ်။